ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ထွက်ပြေးကြတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်ဒုက္ခသည်တွေနေရကြံနိုင်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေညှိနှိုင်းဆောင်ရွက်နေတာနဲ့အမျှပြည်ပကတွေရှိနေတဲ့ရခိုင်ပြည်နယ်အတွင်းလူမှုအတိုင်းဝိုင်းအားလုံးအတွက်ဒဏ်လူညီမျှမှုနဲ့အုပ်ချုပ်မှုနဲ့တရားစိုးမိုးမှုတွေရှိအောင်အစိုးရကဆောင်ရွက်ပေးရလိမ့်မယ်လို့မြန်မာနိုင်ငံဆိုင်ရာဥရောပသမ္မတတမ္မကြီးကပြောဆိုလိုက်ပါတယ်။ရန်ကုန်မှာကျင်းပတဲ့ EU ပညာပေးအစီအစဉ်ဆွေးနွေးပွဲတစ်ခုကိုတက်ရောက်တဲ့တမ္မကြီးခရစ်စတန်ရှမစ်ကိုရိုက်တာသတင်းဌာနကတီးသန့်တွေ့ဆုံမေးမြန်းထားတာကိုမက်ခင်ဂျူတွေကပြောပြမှာပါ။
ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်ပြစ်ပတ်ခါတွေနဲ့လူတွေတက်ဖွဲ့တွေရဲ့နေနေရှင်းနေမှုတွေအတွင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတဲ့ထွက်ပြေးခဲ့ရတဲ့ဒုက္ခသည်တွေကိုနေရပြန်ခေါ်ရင်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေကြားမှာပြည်နယ်ဆောင်ရွက်နေချိန်မှာပဲဒုက္ခသည်တွေဘေးကင်းလုံခြုံစွာနဲ့ကိုယ်တော်ဆန္ဒနဲ့ကိုနေရပြန်နိုင်တဲ့အခြေအနေဖြစ်အောင်ဆောင်ရွက်ဖို့ EU ဥရောပသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ကြီးခရစ်စတန်ရှမစ်ကတိုက်တွန်းလိုက်တာပါ။ရခိုင်ပြည်နယ်တွင်းဖြစ်ပွားခဲ့တဲ့ပြစ်ပတ်ခါတွေရဲ့အရင်းမြစ်ကိုနားလည်အောင်လုပ်ဖို့လူမှုတိုင်းဝိုင်းတွေကြားကွဲပြားမှုတွေဖြစ်စီတဲ့ခွဲခြားဆက်ဆံမှုတွေကိုအဆုံးသတ်ပြီးတော့အားလုံးတန်းတူညီမျှမှုရှိအောင်အစိုးရကဆောင်ရွက်ပေးရလိမ့်မယ်လို့တမ်ဘတ်ဒီရှ်မစ်ကပြောပါတယ
် The local authorities and the union government to establish rule of law
ဒီသားဟန်ရအာဏာပိုင်တွေနဲ့ဒီတော်စုအစိုးရအနေနဲ့တရားဥပဒေစိုးမိုးမှုရှိအောင်ခွဲခြားဆက်ဆံမှုမရှိတဲ့အရက်ဖတ်အုပ်ချုပ်ရေးတည်ဆောက်ရပါလိမ့်မယ်ဘယ်လူမှုတိုင်းဝိုင်းကအများစုလဲဘယ်သူတွေကဘယ်သူတွေအပေါ်မှာအချင်းချောက်တာတွေရှိနေလဲအဲ့လိုနေရာမှာတရားဥပဒေစိုးမိုးပြီးလူတိုင်းအတွက်ဒဏ်လူညီများလည်းအုပ်ချုပ်ရေးရှိရပါမယ်
။ဒီကိစ္စဩဂတ်စာကရခိုင်ပြည်နယ်မြောက်ပိုင်းမှာလူတွေကိစ္စကံတွေကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အစိုးရအဖွဲ့ကိုဥရောပသမဂ္ဂ EU ကဖြစ်တယ်ရှုံချတယ်လို့တချင်ထဲမှာလည်းဒီကိစ္စနောက်ပိုင်းလူတွေတက်ခွက်ရဲ့နေနေရှင်းလင်းမှုတွေအတွက်မှာလူခွင့်ရချိုးဖောက်မှုတွေတကယ်တမ်းပြဖြစ်ခဲ့ရဆိုပြီးပြင်းပြင်းထန်ထန်ဝေဖန်ထားပါတယ်။ဒီမှာစစ်တပ်ရဲ့နေနေရှင်းလင်းမှုတွေအတွက်မှာဝေဂျာမွတ်စလင်ဒုက္ခသည်6သိန်းကျော်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတွေထွက်ပြေးခဲ့ရတယ်လို့ဆိုပြီးဒါဝေဂျာမွတ်စလင်တွေကိုအကွက်ချဆစ်ဆင်ပြီးတော့တမင်မောင်းထုတ်ခဲ့တာဖြစ်တယ်လို့ကုလသမဂ္ဂ EU အနောက်နိုင်ငံစားတဲ့နိုင်ငံတကာအသိုင်းအဝိုင်းတွေကစွပ်စွဲဝေဖန်နေကြတာပါရခိုင်မြောက်ပိုင်းရေးစစ်တပ်ရဲ့ကင်တွယ်ပုံတွေကိုကန့်ကွက်တဲ့အနေနဲ့ကျွန်တော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်အကြီးအကဲတွေမှာစစ်တပ်အရာရှိတွေကို EU နိုင်ငံတွေကိုလာရောက်ခွင့်ကိုလည်း EU ကဆန့်ကျင်ခဲ့ပါတယ်ဒါနဲ့အချိန်လေးတွေတိုးတက်ကောင်းမလာမယ်ဆိုရင်တော့ဒီဆုံးဖြတ်ချက်ကိုပြန်လည်တုံ့တက်ဖို့အဆင်သင့်ပါပဲလို့လည်းတမ်မတ်ဒီရှ်စ်ကပြောသွားပါတယ
်။ We are ready to review that decision at any time in light of positive or not so positive.
ဟောင်းတဲ့သတင်းတွေဒါမှမဟုတ်တိတ်အကောင်းကြီးမဟုတ်တဲ့သတင်းတွေပေါ်မူတည်ပြီးဒီဆုံးဖြတ်ချက်ကိုပြန်လည်စဉ်းစားတုံ့တက်ဖို့အဆင်သင့်ရှိပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးနဲ့ဒီမိုကရေစီပြည်ရင်ကောင်းလေးမှာမြန်မာစစ်တပ်ရဲ့အရေးပါတဲ့အခမ်းအနားကိုကျွန်တော်တို့ကောင်းကောင်းနားလည်ပါတယ်။ဒါကြောင့်လည်းတွေ့ဆုံဆွေးနွေးဖို့ကျွန်တော်တို့အမြဲလမ်းဖွင့်ထားပါတယ်
။ဒီနေ့ဩဂတ်စ်လကစလို့ရခိုင်ပြည်နယ်အတွင်းတကြောပြန်ပြန်လည်ဖြစ်ပွားတဲ့အကြမ်းဖက်မှုတွေနဲ့ဒုက္ခသည်တွေသိမ်းတဲ့အချိန်အလုံးရထွက်ပြေးခဲ့ကြတဲ့အချိန်တွေပြီးတော့ဖြစ်ခဲ့ရတာလဲဆိုတာသိကြသိနိုင်ဖို့ပြည်မှုကျူးလွန်သူတွေကိုပွင့်လင်းမြတ်တာမှုရှိရှိနဲ့အပြစ်တွေအရေးယူနိုင်ဖို့မှာတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေရှိဖို့အရေးကြီးတယ်လို့လည်းတမ်မတ်ကြီးကပြောပါတယ
်။ So there has to be a credible independent investigation
ဒီဘောင်ချောက်သိန်းနှစ်ပေါင်းကျော်တစ်ဖက်နယ်စပ်ကိုကြော်ဖြတ်ပြီးထွက်ပြေးခဲ့ရတဲ့သိုးဝါလာတဲ့အခြေအနေကြီးဘာကြောင့်ဖြစ်ခဲ့တာလဲဆိုတာကျွန်တော်တို့နားလည်ဖို့လိုပါတယ်။အများယုံကြည်လက်ခံနိုင်တဲ့တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေရှိရပါမယ်
။ရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံကျွန်းကလူခွေရေးအခြေအနေတွေကိုစုံစမ်းလေ့လာဖို့အတွက်ကုလသမဂ္ဂလူခွေရေးကောင်စီဆုံးဖြတ်ချက်နဲ့ဖွဲ့စည်းထားတဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာနိုင်ငံကျွန်းလာရောက်ခွင့်ပြုဖို့ EU အပါအဝင်နိုင်ငံကတိုင်းဝန်ကတောင်းဆိုနေတာပါ။ဒါနဲ့မြန်မာအစိုးရကတော့ဒီအဖွဲ့အနေနဲ့ရခိုင်ပြည်နယ်အတွင်းကအခြေအနေကိုပိုးပြီးတော့ကောင်းမွန်လာအောင်လှုပ်ဆောင်နိုင်မှာမဟုတ်ဘဲပိုးပြီးတော့သာဆိုးသွားနိုင်တယ်လို့ဆိုပြီးလက်မခံနိုင်တဲ့အကြောင်းပြောဆိုထားပါတယ်။ဒီရခိုင်ပြည်နယ်ပတ်သက်လို့နိုင်ငံရဲ့ဆွဆွဲချက်တွေဟာလည်းခိုင်လုံမှုမရှိဘူးလို့မြန်မာစစ်တပ်ကရောအစိုးရကပါတုံ့ပြန်ထားပါတယ်။ရခိုင်ပြည်နယ်အတွင်းကဝင်ကြရေးနဲ့ပတ်သက်လို့လူခွင့်ရေးကောင်စီအထူးစည်းဝေးတရက်ကိုတော့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတို့ရဲ့တောင်းဆိုချက်အရလမ်းမရက်ပိုင်းတွေအတွင်းစဉ်းစားဖို့ရှိနေပါတယ်ရှင်။